ဒေါန်ဆန်းစုကြည်ဘာကြောင့်ဒီစုကိုရွေးချယ်ချီးမြှင့်ရလဲဆိုတဲ့အကြောင်းနဲ့ပတ်သက်လို့ပြောပြပေးပါလားခင်ဗျာ
ဟုတ်ကဲ့အဓိကကတော့သူတို့ကော်မတီနဲ့နေလဲစာစာရင်းနဲ့သူတို့ရှင်းပြကြတာကတော့ဒီဒေါန်ဆန်းစုကြည်ရဲ့အဓိကအဖြစ်တော့အကြောင်းတရားကကင်းဝေးဖို့သူတို့ဒီအကြမ်းမဖက်တဲ့နည်းနဲ့မြန်မာပြည်သူလူထုကိုလှုပ်ရှားမှုကိုဦးဆောင်တာဒီမိုကရေစီထွန်းကားရေးနဲ့လူအခွင့်အရေးတွေဆင်တန်းရေးအတွက်လူကုန်သိခါတွေပြန်ပြီးတော့ထိမ့်သိမ့်နိုင်ဖို့အတွက်အဲ့ဒီလိုစွမ်းစွမ်းတမန်ဆောင်ရွက်တဲ့အချက်နောက်မိုးကျွန်တော်တို့ဒီကိုယ့်ရဲ့ကိုချိုးမဖက်ဖက်နဲ့ပေါ့နော်ကိုကိုယ်တိုင်နဲ့အများကြီးခံပြီးတော့ဒီတိုင်းပြည်တစ်ပြည်လူမျိုးတစ်မျိုးကိုအမတန်ဆိုးတဲ့စနစ်ကနေစစ်မှန်တဲ့ဒီမိုကရေစီကိုရောက်အောင်နှစ်နာခံပြီးတော့ဆောင်ရွက်တဲ့သူ့ရဲ့ဆွမ်းလို့နှစ်နာခံမှုနဲ့အကြမ်းဖက်တဲ့နှလုံးရည်တိုက်ပွဲကိုခြံညံ့ခံဦးဆောင်မှုကိုလေးစားသောအဖြစ်ဒီစုကိုပေးတယ်လို့ပြောပါတယ
်။ဆရာဟိုကသူတို့ကအခုနောက်ဆုံးစက်တင်ဘာရွှေဝိုင်းအောင်ဒေါ်လာရေးကိစ္စအနေနဲ့ဖြစ်ဖြစ်တခြားဗမာပြည်ရဲ့အခြေအနေနဲ့ပတ်သက်လို့မေးမြန်းတာများရှိလားခင်ဗျာ
။ဟုတ်ကဲ့နေ့လယ်ပိုင်းကတော့ကျွန်တော်တို့ဒီကော်မတီဝင်တွေကဒီဂျူရီပေါ့နော်ဒီရွေးချယ်ရေးအဖွဲ့ခေါင်းဆောင်တွေအားလုံးဟောဒီစုပေးပွဲဖြစ်မြောက်အောင်ဆောင်ရွက်ကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုကျွန်တော်နေ့စဉ်စားကြရင်းနဲ့ဆွေးနွေးပြကြပါတယ်ပြောပြကြပါတယ်အဲ့ဒီမှာတော့မေကွန်းတွေကတော့မြို့ပါပဲနောက်ဆုံးဗမာပြည်ရောက်နေတဲ့အချိန်ကခုနပြောသလိုပါပဲကျွန်တော်တို့ဒီဩဂတ်စက်တင်ဘာပြီးတဲ့ရွှေဘော်ရောင်တော်လိုင်းရေးနောက်ပိုင်းမှာအချိန်တွေကဘယ်လိုရှိသလဲတန်ဃာတော်တွေရဲ့အချိန်တွေလူတို့ရဲ့အချိန်တွေနောက်ဖားရဲ့အချိန်တွေအကုန်လုံးစီစီဆုံးဆုံးတို့မေးကြပါတယ်မေးတော့ကျွန်တော်တို့ကလည်းလက်ရှိအခြေအနေကတော့အကောင့်ဘက်ကဦးတည်တဲ့အခြေအနေမျိုးမှာမရှိဘူးတန်ဃာတော်တွေလည်းအချင်းချခံရစေရှိသလိုအရင်တော့အကျဉ်းသား1100လောက်ပဲရှိတာအခုဆိုလို့ရှိရင်တော့2000ကျော်ရှိနေတဲ့အခြေအနေတွေကိုတော့တိုင်းပြည်ရဲ့စီးပွားရေးလူမှုရေးအခြေအနေရရကိုတော့နောက်ဖားကတွားနေတဲ့လက်ရှိလုံဆောင်နေတဲ့ဖွဲ့စည်းဥချုပ်ပုံချေကနဥပဒေရေးဆွဲမှုလုပ်ငန်းတွေဘာတွေကိုပါပြည့်စုံစုံရှင်းပြခဲ့ပါတယ်
။ဟုတ်ကဲ့သူတို့ကရောဘောဓာတွေဘယ်လိုပုံမှန်ပြီးပုံမှန်ရှိလဲဆိုတော့ပြောတာရောရှိပါလားဆရာ
။သူတို့အနေနဲ့ကတော့သူတို့ကတော့ပြည်နယ်ဓမ္မမို့ပြည်နယ်အစိုးရအဆင့်ပေါ့နော်သူတို့အနေနဲ့ကတော့ဒီပုံမှန်ပြည့်အခြေအနေတွေကိုသူတို့လူတစ်ဖြစ်တော့ရှုဝါရတော်လိုင်းကြီးပြီးတဲ့နောက်မှာပို့ပြီးတော့သိရှိလာတဲ့အတွက်ဒါဟိုမြန်မာပြည်သူလူထုရဲ့လှူရှားမှုတော်ဆန်းစုကြည်ဦးဆောင်တဲ့အကြမ်းမဖက်တဲ့နှလုံးရည်တိုက်ပွဲကိုတတ်နိုင်တဲ့ဘက်ကနေပြီးတော့ထောက်ခံအားပေးရမယ်ဆိုတဲ့ဆုံးဖြတ်ချက်တွေရှိတဲ့အကြောင်းသူတို့ပြောပါတယ်။နောက်ကျွန်တော်တို့လှူရှားမှုအနေနဲ့သူတို့ကိုလိုအပ်တဲ့အချိန်တိုင်းမှာမိတ်ဆွေအနေနဲ့ကူညီတောင်းနိုင်တဲ့အကြောင်းလည်းပြောပါတယ်။ပြည်내အစိုးရအဆင့်ကတော့သူတို့ကတော့ဒီစုပေးုံနဲ့မဟုတ်ပါဘူး။နောက်သူတို့ပြည်내အဆင့်အစိုးရအနေနဲ့လူထုအနေနဲ့သူတို့တူးချင်းဒီအဖွဲ့အစည်းတွေအနေနဲ့ပေါ့လေပမာပြည်မှာစစ်မှန်တဲ့ဒီမိုကရေစီနဲ့လွတ်မြောက်မှုရရှိဖို့အတွက်ဆိုရင်တော့သူတို့မှာရှိတာကတော့အမတန်ကန့်သက်ရှိတဲ့အတိုင်းအတာတွေဖြစ်ပေမဲ့လို့သူတို့တတ်နိုင်တာကိုကြီးပေးမယ်ဆိုတာမျိုးတော့ပြောပါတယ
်ဆရာကျေးဇူးများကြီးတင်ပါတယ်ခင်ဗျ